မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့တနင်္လာနေ့ဖေဖော်ဝါရီလ22ရက်နေ့မှာတနိုင်ငံလုံးရှိသမျှကုန်စုံဆိုင်တွေဈေးတွေကုန်ကားတွေလုပ်ငန်းတွေအကုန်ပိတ်ပြီးနှစ်ငါးလုံး CDM အထွေထွေတပိတ်ကြီးမှပါဝင်ကြဖို့ဂျန်စီမျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတယ်လို့လူထုလှုပ်ရှားမှုတွေမှာဥဆောင်နေသူတွေရဲ့ကိုပိုင် Facebook စာမျက်နှာတွေမှာလည်းဖြန့်ဝေထားပါတယ်နှစ်ငါးလုံးအထွေထွေတပိတ်ကိုအကြမ်းမဖက်လူထုလှုပ်ရှားမှုကြီးအဖြစ်အသွင်မျိုးစုံနဲ့စီစဉ်ထားတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါရယ်စစ်ကောင်စီဘက်ကတော့နေရာတချို့မှာအကြမ်းဖက်ဖြိုခွဲမှုတွေလှုပ်လာပေမဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာပြည်သူတွေဘက်ကလည်းဆန္ဒပြအရှိန်ပိုပြီးမြင့်တင်လာတဲ့အခြေအနေကိုစူးစီးတင်ပြမှာပါရှင်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးရက်ပေါင်း22ရက်မြောက်တဲ့နေ့မှာတတိုင်းတပြည်လုံးပါဝင်လှုပ်ရှားမဲ့နှစ်ငါးလုံးအထွေထွေတပိတ်ကြီးဆွေးနွေးဖို့ Generation Z မျိုးဆက်လူငယ်တွေဥဆောင်ပြီးနှိုးဆော်ထားတဲ့အတွက်ဒီကနေ့ရန်ကုန်မြို့မှာမြို့နယ်အလိုက်တပိတ်ကျောင်းတွေနဲ့ခြိတက်ကြဖို့ပြင်ဆင်ထားကြောင်း NLD ပပေးတန်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်က VOA ကိုပြောပါတယ
်။ဒီနှစ်ငါးလုံးကဒီ Generation Z တွေအချင်းအချင်းချင်းကြားမှာပေါ့နော်အဲဒီအခုပြန်ပြီးတော့ဒီလူလူလှုပ်ရှားမှုကိုပြန်ပြီးတက်လန့်လန့်အနေနဲ့သူတို့ပြန်ပြီးတော့တက်လန့်ပြီးတော့ဒီရေတော်ပုံရဲ့အရှိန်ကိုပြန်တင်တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုဒီအင်္ဂါလုံးကြီးဟိုဘာပဲပြောပြောကောခေါ်တာဖြစ်တဲ့အတွက်ကြောင့်မနေ့ဖြန်ဆိုလို့ရှိရင်တပိတ်စစ်ကြောင်းကြီးကမြို့နယ်အလိုက်မျိုးတွေပေါ့ဗျာသူတို့ဒီအထွေဒီမြို့နယ်အလိုက်ကိုအထွေတပိတ်စစ်ကြောင်းမျိုးတွေပေါ့ဝန်ထမ်းပေါင်းစုံပြီးတော့ဘာသာပေါင်းစုံအလွာလူတန်းစားပေါင်းစုံအထွေတပိတ်စစ်ကြောင်းမျိုးတွေအတွက်သူပြင်ဆင်နေကြတယ်ပေါ့ပြင်ဆင်တဲ့အခါမှာလည်းသူတို့ဒီမြို့နယ်ရဲ့ဒီပေါ့ logo တွေပါတဲ့ဒီမြို့နယ်ရဲ့အမည်နာမည်ပါတဲ့စစ်ကြောင်းမျိုးတွေဘလိုင်းတွေထုတ်နေတယ်ဆိုတော့တွေ့တယ်ကျွန်တော်ကြားပြီး
တနင်္ဂနွေနေ့ညကရန်ကုန်မြို့တွင်စစ်ကားတွေနေရာအသီးသီးယူထားတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အခုဒီလုံခဲ့တဲ့နာရီပိုင်းမှာဒီရန်ကုန်မြို့ထဲနဲ့ဒီလဲတန်းဂုံတရာပေါ်ကြီးရောနောက်ပြီးတော့တိုက်ခန်းတွေပေါ်ကနေပြီးတော့ရတဲ့ဗီဒီယိုတွေရအခုစစ်ကားတော်တော်များများကရန်ကုန်မြို့ထဲမှာဝင်လာပြီးနောက်ပြီးတော့တန်ယုံကြီးသွားတဲ့လမ်းတွေကိုစစ်ကားတွေကပိတ်ဆို့ထားရှိတယ်။လက်ပြောင်တန်ယုံကြီးရှိကိုချိန်သက်ဆက်ပြီးတော့လုပ်နေတယ်တားဆီးရမယ်ပေါ်လဲရှိနိုင်တယ်ပေါ့နော်နောက်တစ်ခုကရေကားတွေနဲ့နောက်ပြီးတော့ဒီသူတို့ဟိုဒီဒီအမှုဆန္ဒပြပွဲတွေဖြိုခွင်းတဲ့ဒီရေကားမျိုးတွေနောက်ပြီးတော့လုံလင်းကားမျိုးတွေလည်းသူတို့အင်အားတိုးပြီးချလာတယ်ဆိုပြီးဗီဒီယိုဖိုင်တွေလည်းဒါအများပြတ်တက်တယ်ပေါ့နော်ဆိုတော့နောက်တစ်ခုကတရားတွေကိုလည်းပိတ်လိုက်တယ်ဆိုပြီးသတင်းရုပ်တံတွေလည်းကျွန်တော်တို့တောက်လျှောက်မှရမယ်ပေါ့
ကြီးခဲ့တဲ့ရက်ပိုင်းကပဲမန္တလေးမြစ်ကြီးနားစတဲ့မြို့တွေမှာစစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အတွက်ပေါ့နော်တနက်ဒဏ်ရာရပြီးတော့လူသေဆုံးမှုတချို့ရှိခဲ့ပါတယ်အဲ့တော့ရန်ကုန်မှာစစ်တပ်ကလည်းအခုဆိုရင်နေရာအသီးသီးမှာရှိနေတော့လူတွေဘက်ကအင်အားဘလောက်ထိဆက်ပြီးထွက်လာဖို့ရှိမယ်လို့မျှော်လင့်တယ်ရှင့
်မန္တလေးရဲ့အခြေအနေကိုပဲပြန်ကြည့်ပါဗျာမန္တလေးမှာဖြစ်ခတ်လိုက်တဲ့အခါမှာပို့ပြီးတော့ဒီနေ့လူစုလူရေးဟာလူလူလူလူရဲ့ဆန္ဒပြမှုပို့ပြီးအကောင်းလာတာကိုတွေ့ရတယ်ဆိုတော့ပြောနေတာပြည်သူရဲ့စိတ်မှာကပြင်ဆင်လာပြီလားဗျာပြည်သူရဲ့နိုင်ငံရေးနိုးကြမှုကဒီမတရားမှုသူတို့ဆန့်ကျင်နေမယ်ဒီတရက်နှစ်ရက်နဲ့ပြီးသွားမှာမဟုတ်ဘူးဒီရေတော်ပုံကြီးဟာတပတ်ဆယ်ရက်ကြာကြာလားနေပဲချီကြကြာသူတို့ရအောင်သူတို့အဆုံးထိအမှန်တရားတော့သူတို့တိုက်ပွဲဝင်မယ်သူတို့စိတ်ပိုင်းဖြစ်တာ
အလားတူမန္တလေးမှာလည်းအရင်ရှစ်လေးလုံးလူထုလှုပ်ရှားမှုလို့အခုနှစ်ငါးလုံးလှုပ်ရှားမှုမှာလည်းတမျိုးလုံးဆိုင်တွေပိတ်ပြီးအင်းနဲ့အားနဲ့ပါဝင်ဖို့ပြင်ဆင်ထားတာတွေ့ရတယ်လို့လဲ Save Our Mandalay အဖွဲ့ကကိုနေမျိုးက VOA ကိုပြောပါတယ
်။နှစ်ငါးလုံးမှာတော့တမျိုးလုံးထွက်ကြမယ်လို့ပြောထားကြရပါသေး။ဆိုင်တွေလည်းအားလုံးပိတ်ပြီးတဲ့အခါကျတော့ထွေတီတပိတ်ဖြစ်အားလုံးထွက်ကြမယ်ဆိုတော့ခိုင်းကြတော့လူများမထင်တာပဲ။ဒီနမကလည်းနှစ်ငါးလုံးဆိုတော့တိုက်ဆိုင်တာရေးအမေကတားတာရေဆိုဒီရက်ကိုယူတိုက်တဲ့ခဏပဲဒီစီသေးကုန်းလို့ပေါ့နော်အဲ့ဒီ
မန္တလေးမှာလူအင်အားဘယ်လောက်ထိထွက်လာဖို့ရှိမလဲရှင
်တဲမဲ့ကြာတော့ခိုင်းနေတယ်တော့အချိန်ကောင်းတော့ပိုပြီးနေတာပါပဲဒီတိုင်းတပြည်လုံးဒီရက်မှာကောင်းပိုပြီးရောရှင်ုံမြည်ပြီးဆန္ဒပြကြဖို့ပေါ့နော်လူချင်းတာမရမချင်းပေါ့နော်ဒါတော့လူရောနေနေဆန္ဒပြနေဝင်ပြီရှင်းရတဲ့တိမ်မီနောက်ပိုင်းကျတော့ဟိုဘက်ကတော့မကြောက်နိုင်တော့ပေါ့ဗျာအတူဖြစ်တယ်
COVID-19 ကပ်ရောဂါကြောင့်ထိခိုက်နစ်နာနေတဲ့စီးပွားရေးလုပ်ငန်းတွေဟာ February 1ရက်ဆီယာနာသိမ်းပြီးကတည်းကပိုးပြီးအထိခိုက်တွေရှိခဲ့ပေမဲ့နောက်အနာဂတ်မြန်မာနိုင်ငံမှာစီးရုပ်ချုပ်ရေးဆိုတာမျိုးလုံးဝမလိုလားတဲ့ခံယူချက်တွေနဲ့စစ်အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပူးပေါင်းပါဝင်နေတာတွေ့ရတယ်လို့ကိုနေမျိုးက VOA ကိုပြောပါတယ်။ကျမအင်ဂျင်နိုင်ပါ